လက်ဗရောင်းတောင်ချင်းညီစီမံကိန်းဆက်ပြီးတော့လှုပ်ဆောင်နိုင်ဖို့အတွက်မုံရွာခရိုင်ဆလင်းကြီးမြို့နယ်ကဒေသခံတွေတံပိုးထားတဲ့ဘာသာရေးအဆောက်အအုံလေဒီသိန်းကိုဖျက်ဖို့အတွက်မတ်လ30ရက်နေ့ဒီကနေ့မှာတန်ခါအပါ30လောက်နဲ့တိမ်နှုတ်တာကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ဒီလေဒီတိန်ဖြတ်သိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတစ်ခုကိုလည်းဒီကနေ့မှာပဲရန်ကုန်မြို့မှာပြုလုပ်ခဲ့တာမှာဆန္ဒပြသူတဦးဖမ်းဆီးခံခဲ့ရပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။လက်မရောင်းတောင်ကျင်းညီစီမံကိန်းကိုဒေသခံတွေစန့်ကျင်ကန့်ကွက်နေတဲ့ကြားထဲကပဲမြမစီးပွားရေးဥပိုင်လီမီတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ဟာစီမံကိန်းကိုဆက်လက်အကောင့်ထဲပေါနေကြပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာမှုမရှိဘူးဆိုပြီးဒေသခံတွေကဆိုနေတာပါမတ်လ30ရက်နေ့မနေ့ပိုင်းမှာတော့စီမံကိန်းအတွင်းမှာရှိနေတဲ့ဗုဒ္ဓဘာသာဝင်တို့အထွတ်မြတ်ထားရာလေဒီသိန်းကိုဖြိုဖျက်ဖို့အတွက်တိမ်နှုတ်တာကိုစတင်လှုပ်ဆောင်နေပြီဖြစ်ကြောင်းစမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကမိန့်ပါတယ
်ဒီနေ့မနေ့9နာရီဆက်ပြီးတော့တိမ်ကိုဖြိုဖျက်နိုင်မှုကြီးအတွက်ဟုတ်တယ်လို့တယ်ပေါ့ညဉ့်တန်က30နဲ့စတင်ပြီးတော့နှုတ်ပြီပေါ့ဗျာမကြခင်တော့တိန်နဲ့ဗျာသူပြက်ခွေတာဥဝင်ကသူကပြီးတော့နေပြီဖြစ်ပါလေဒါဟိုအဟောင်းဖြစ်အောင်လုပ်လိုက်တော့တိန်ရက်တိန်သွေးပေါ့နော်အဲအဲ့ဒါမျိုးဖြစ်အောင်ကိုတိန်နှုတ်လိုက်ပါလေအဲ့လိုတိန်ရက်တိန်သွေးဖြစ်သွားပြီတိန်ဟာတိန်ပြက်သွားပြီပေါ့ဗျာအဲ့လိုဆိုရင်သူတို့ကဖြိုဖျက်ဖို့ရန်အတွက်မခဲရင်တော့ပါဘူးအဲ့ကြောင့်မို့လို့တိန်ကိုအရင်နှုတ်လိုက်ခြင်းဖြစ်ပါလေကျိုးဆွေးရကနိုင်မဲ့ဖုံးကြီးတွေပေါ့ဗျာเนาะသူတို့ငွေပေးရနိုင်တဲ့ဖုံးကြီးတွေကိုခေါ်ပြီးသိဆောင်ပြီးတော့ဦးစင်းတို့ဒီတကယ်ချူကြောင်းခံနဲ့ဟိုဒေတာခံဒီနဘဝင်းကျင်ကဖုံးကြီးညာနေတပါးမှမပါပါဘူးဟိုဒီဟာတိမ်ဆိုတဲ့အရာမျိုးဟာအင်မတန်မှဖြစ်ဖို့ရတယ်အင်မတန်မှခဲရင်ပါတယ်
လေဒီသိန်းစတင်ဖြိုဖျက်နေတဲ့ကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာတိုက်လုပ်မလို့တပ်ထူရင်းဝင်ကြီးဦးတန်းထိုက်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
လက်ဗရောင်းတောင်မဟုတ်သိန်းစပြီးတော့နှုတ်ပြီလို့ကြားတယ်ရှင်အဲ့ဒါများဟုတ်ပါသလားရှင
်ဘုရင်မဒါတော့ဗျာဟိုတို့ရေးမှာဒီပေါ့ဆမာရေးဆံကိစ္စဆိုသူကဟိုပေါ့ဝင်ကြီးဦးစိုးဝင်လေဟိုပေါ့တို့ရဲ့အစီရင်ဆောင်မှုဖြစ်ပါတယ်နော
်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာတိုက်လုပ်တာလားရှင
်ဟုတ်တယ်ဒါကသူကဝင်ကြီးလားဟုတ်တယ်သူကဝင်ကြီးလို့ပြောတာဟုတ်လား
သဒ္ဒနာရေးဝန်ကြီးကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လေဒီသိန်းကိုဖြိုဖျက်ဖို့အတွက်လှုပ်ဆောင်နေခြင်းဟာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ကန့်ညီမှုမရှိဘူးဆိုပြီးလက်ဗရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကပြောပါရစေ။
ကျင်းကလည်းအဓိကပြောချင်တာတော့မူလရဲ့အဖြစ်အနေနဲ့အနေထားမပြည့်ပိုပြည်သူလူထုကနေပြီးတော့လက်ခံနားလည်လို့ရှိလို့ရှင်မူလအခြေအနေမပြည့်ပြောင်းရွှေ့ပေးရမယ်လို့တော့ပြောထားတယ်ဒါပေမဲ့အခုသူတို့ပြောင်းရွှေ့မဲ့ပုံစံကဟိုအငြိပြရတာတော့လေဟိုဒီအရုပ်ဖြိုပြီးတဲ့ခါကျတော့မပြောင်းမယ်လို့ပြောတယ်ကျွန်တော်ကတော့ကျင်းကသာပေါ်မှာကင်ဆက်ထားတဲ့လူတွေဖြစ်တဲ့အနေနဲ့တော့လေဟိုဒါကတော့ကျင်းကသာအတိုင်းကိုက်ညီမှုရှိဆိုတော့ပြကြတာပေါ့လေ
ညနေပိုင်း3နာရီကျော်အချိန်နောက်မှာတော့ကျောင်းသားလူငယ်တွေဟာရန်ကုန်တိုင်းကြောက်တရားရဲစခန်းရှိကကားလမ်းကိုပိတ်ပြီးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြနေတဲ့ကျောင်းသားတို့ဦးပြောပြတာက
ကျွန်တော်တို့ဒီကားလမ်းကိုပိတ်ပြီးတော့ပေါ့နော်လယ်ဒီတိန်နဲ့တာတနိကအဆောက်အုံတွေကိုဒီလူတို့ရဲ့ကြိုးစီးပွားတဲ့ဖြည့်ဆည်းမဲ့ကိစ္စကိုလက်တံပေးဖို့အဲလူလူကောင်းဆောင်တော်ဆန်းစုကြည်ဦးဆောင်တဲ့စုံလန်းစစ်ဆေးကော်မရှင်အစီရင်ခံစာပါတိုင်းဒိုင်းနာဆောင်ရခြင်းမရှိရဲလက်ရောင်းတော်ချင်းနေစီမံကိန်းဖြည့်ဆည်းပေးတဲ့ဆိုင်မုံတစ်ခုကိုကံပြီးကျွန်တော်လူငယ်9ယောက်တည်းနဲ့ဒန်းပိတ်ပြီးတော့ကျွန်တော်ကြွေးကြော်တယ်ကြွေးကြော်ပြီးတော့လာမှာဟုတ်လား
ဆန္ဒပြနေသူတွေကကျောင်းသားတို့ကိုတော်တော်ရဲစခန်းကနေဖမ်းဆီးခဲ့ကြောင်းတော်တော်ရဲစခန်းထဲကိုသတင်းမေးဖို့ရောက်ရှိနေတဲ့လယ်သမားရဲ့လှုပ်ရှားသူဦးဝင်းချိုကလည်းအခုလိုပြောပါတယ်
။နာမည်ကကိုအောင်ကိုဦးပါဗျာ။၃လုံးလှုပ်ရှားမှုလို့ဒီတက်ပြီးတော့ကျွန်တော်တို့ဒီတော်တော်ရဲစခန်းရှိကနေမီရှူမီဗမ်ဟောက်ပြီးဆန္ဒပြတာပါ။သူ့ကိုနောက်ဆုံးဆွဲလိုက်တဲ့ပုံမှန်ကကျန်ကုန်ရဲအုပ်ကြီးပုံမှန်52လို့ပြောပါတယ်။အမြင့်ဆုံးပြည်တံကတန်ငွေ90တိုးမဟုတ်ထောင်ဒဏ်100လို့ပြောပါရယ
်လွန်ခဲ့တဲ့နှစ်နှစ်ခန့်ကစပြီးလက်ဗရောင်းတောင်ကျင်းဒီစီမံကိန်းရက်စဲရေးအတွက်တောင်းဆိုဆန္ဒပြခဲ့ပြီးတဲ့နောက်မှာတော့လက်ဗရောင်းတောင်ကလေဒီသိန်းကိုဖြိုဖျက်မှာကိုကာကွယ်ခဲ့တဲ့တန်ကားတွေဟာတပိတ်စခန်းဖွင့်ပြီးဆန္ဒပြတဲ့အတွက်မီးလောင်ဘုံတွေနဲ့ဖြိုခွဲခံခဲ့ရတာပါအဲ့ဒီတုန်းကတန်ငါ90တဲ့မင်းဲဟာမီးလောင်ဒဏ်ရာများရရှိခဲ့ပါတယ်ဒီနောက်လက်ဗရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ကိုလည်းဖွဲ့စည်းခဲ့ပါတယ်အခုခါမှာတော့ကော်မရှင်ရဲ့အစီရင်ခံစာတိုင်းလိုက်နာမှုမရှိဘူးဆိုပြီးဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကဆက်လက်ဆန္ဒပြနေတာဖြစ်ပါတယ်ရှင်